ရိယန်ဘာသာဝင်တွေအတွက်ဘာသာရေးအရာအရေးကြီးတဲ့သတင်းပတ်အစအဖြစ်အီစတာပွဲတော်ရက်မတိုင်ခင်ကြားရောက်တဲ့ Palm Sunday တနင်္ဂနွေနေ့ကိုကမ္ဘာတဝန်းကခရိယန်တွေဒီကနေ့ဆင်နွှဲနေကြပါတယ်။ Vatican က St. Peter's အရင်ပြေမှာကျင်းပတဲ့ဝတ်ပြုပွဲကိုပုပ်ရဟန်းမင်းကြီး Francis ဦးဆောင်ပြီးတော့တက်ရောက်ခဲ့ပါတယ်
။ Ora questo avvenne perché si compisse questi è il profeta Gesù.
အာရှမှာရိုမန်ကက်သလစ်ဘာသာဝင်တွေအများဆုံးဖြစ်တဲ့ဖိလစ်ပိုင်နိုင်ငံမှာလည်းထမ်းလက်ထမ်းရွက်တွေကိုကန်ဆောင်ထားကြတဲ့ဒီထောင်နဲ့ချီတဲ့ပရိသတ်ကိုခရိယန်ဖုန်းတော်ကြီးတွေကကောင်းချီးမင်္ဂလာပေးခဲ့ပါတယ်။ဘက်သလေဟမ်မြို့၊ဂျေရုဆလမ်မြို့၊ဂျော်ဒန်မြို့အနောက်ဘက်ကနေဂါဇာဒေသတို့မှာလည်းပမ်ဆန်ဒီတနင်္ဂနွေနေ့အထိမ်းအမှတ်ပွဲတွေကိုလုပ်ပါတယ်။ဘက်သလေဟမ်မြို့ကယေရှုဖွားမြင်တယ်လို့ယုံကြည်ကြတဲ့နေရာမှာစောက်ထားတဲ့ Nativity ဘုရားကျောင်းမှာရောဒီဂျေရုဆလမ်မြို့ဟောင်းမှာရှိတဲ့Holy Sepulchre ကဘုရားကျောင်းမှာပါဝိပုသူတွေစုဝေးပြီးတော့ဆုတောင်းဝိပုခဲ့ကြပါတယ်။တခါဒီယေရှုကိုမြုပ်နှံထားရအဖြစ်အထုတ်မြတ်ထားတဲ့နေရာမှာခရိယန်ဖုန်းတော်ကြီးတွေဥဆောင်ပြီးတော့လှက်လဲလမ်းလျှောက်သွားခဲ့ကြပါတယ်။နောက်ပိုင်းကျရင်လဲ Mount of Olives တောင်ကနေပြီးတော့ထမ်းလက်ထမ်းရွက်တွေကန်ဆောင်ဓမ္မတေးတွေတည်ဆူလာတဲ့ခရိယန်တွေဟာဂျေရုဆလင်မြို့ဟောင်းထဲကိုဝင်ရောက်လာတဲ့အစီအစဉ်ကိုပြုလုပ်မှာဖြစ်ပါတယ်။ယေရှုခရစ်တော်ကားစဉ်ရှိရာကိုသွားစဉ်မှာဒီသူ့ရဲ့နောက်လိုက်နောက်ပါတွေကထမ်းလက်တွေကိုကန်ဆောင်နှုတ်ဆက်ခဲ့တဲ့အထိတ်အမှတ်ဖြစ်နေအခုလိုမျိုးထမ်းလက်ထမ်းရွက်တွေကိုဝေယမ်းကြတာဖြစ်ပါတယ်။ Palm Sunday တနင်္ဂနွေနေ့ကတော့ယေရှုအဖမ်းမခံရခင်နဲ့ကားစဉ်တင်မခံရခင်ဂျေရုဆလင်မြို့ထဲကိုဝင်ရောက်လာတဲ့နေ့အဖြစ်နဲ့ဘာသာရေးအရအထိတ်အမှတ်နေ့သတ်မှတ်ထားတာဖြစ်ပါတယ်။ရှေ့တဲ့မှာတနင်္ဂနွေနေ့ကတော့ယေရှုခရစ်ရှင်ပြန်ထမြောက်တဲ့နေ့လို့ယုံကြည်ကြတဲ့ Easter ပွဲတော်နေ့ဖြစ်ပါတယ်ရှင်။